မြမအစိုးရရဲ့ပြုပြင်ပြောင်းလဲရေးတွေဟာအမှန်တကယ်ဖော်ဆောင်နိုင်ခြင်းမရှိဘဲအပြောတတ်တတ်ပဲဖြစ်နေတဲ့သမ္မတဦးသိန်းစိန်ရဲ့ဥရောပခီးစဉ်ကိုမကြိုဆိုတဲ့အကြောင်းဥရောပမြန်မာဒီမိုကရေစီလှုပ်ရှားသူတွေကပြောလိုက်ပါတယ်။မြန်မာသမ္မတဦးသိန်းစိန်ရဲ့ဥရောပသုံးနိုင်ငံခီးစဉ်ကိုစတင်တဲ့အချိန်မှာပဲအခုလိုပြောလိုက်တာဖြစ်ပါတယ်။ဒါအပြင်သမ္မတဦးသိန်းစိန်ရဲ့ခီးစဉ်တွေအတွင်းမှာကန့်ကွက်ဆန္ဒပြဖို့စီစဉ်နေတယ်လို့လည်းပြောပါတယ်။အခြေအနေအပြည့်စုံကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်။
ဟုတ်ကဲ့ပါမြန်မာသမ္မတဦးသိန်းစိန်ဟာ10ရက်ကြာဥရောပသုံးနိုင်ငံခီးစဉ်ကိုတနင်္လာနေ့ကစတင်လိုက်ပြီးတော့ဒီကနေ့အင်္ဂါနေ့မှာတော့ဂျာမနီနိုင်ငံကိုအရင်ဆုံးရောက်ရှိမှာပါသမ္မတဦးသိန်းစိန်ဟာဂျာမနီသမ္မတရဲ့ဖိတ်ကြားချက်အရနိုင်ငံချစ်ကြည်ရေးခီးစဉ်ဖြစ်သွားရောက်တာဖြစ်ပြီးဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်နဲ့ရောသမ္မတယော်ခင်ဂော့ခ်နဲ့ပါတွေ့ဆုံမှာဖြစ်တယ်လို့မြန်မာသမ္မတရုံးတာဝန်ရှိသူတဦးကပြောပါတယ်ဒါဟာသမ္မတဦးသိန်းစိန်အတွက်တော့သမ္မတအဖြစ်နဲ့ပထမဆုံးအကြိမ်ဂျာမနီကိုသွားရောက်မဲ့ခီးစဉ်လည်းဖြစ်ပါတယ်ဒါမဲ့လည်းမြန်မာသမ္မတရဲ့ခီးစဉ်ပေါ်မှာဥရောပရောက်မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတူဖြစ်တဲ့ဦးနွယ်အောင်ကသူ့ရဲ့သဘောထားကိုအခုလိုပြောပါတယ်
။သမ္မတဦးသိန်းစိန်အစိုးရဟာ reform တွေပါလေလုပ်နေတဲ့ဆိုပေမဲ့နော်တန်းပြေမှာပြည်သူလူထုတွေကတော့ငှက်ပြပြီးတော့ဆင်းရဲပြီးတော့ရှိနေတဲ့အခြေဖြစ်တဲ့အတွက်ကြောင့်မလို့လူလာတာကိုကျွန်တော်တို့ကတော့မကြိုဆိုနိုင်ဘူး။ကျွန်တော်တို့ကသူ့ကိုဆန္ဒပြမှာပဲ။ reform ဆိုတာကတော့ဘာမှ reform ရှိဘူးနော်ဟို lip service ပဲရှိတယ်နော်ပါဇက်ကဟိုပြောချင်တာပြောနေတာပဲရှိတယ်ဒါကြောင့်မလို့ကျွန်တော်တို့ကမကြိုးဆိုတာ
မြန်မာဆိုရကပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတယ်ဆိုပေမဲ့လည်းမြန်မာနိုင်ငံသားတွေအတွက်အမှန်တကယ်လိုအပ်နေတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်ပေးနိုင်ခြင်းမရှိသေးဘူးလို့ဦးနွယ်အောင်ကအခုလိုထောက်ပြပါတယ
်နော်တိုင်းပြည်မှာကအခြေခံဥပဒေအရေးကြီးတယ်နော်ဒါပေမဲ့နော်သူတို့ကဘာမှဟိုဒီဥစ္စာကိုဟိုလုတ်ပိနေတဲ့အာမျိုးမရှိဘူးစစ်တပ်ကလာဟဲ့လားသူတို့ကလက်ခံထားတယ်နော်တရားဥပဒေကိစ္စမှာဆိုလို့ရှိရင်လည်းဘာမှထိရောက်တဲ့တရားဥပဒေစိုးမိုးရေးဆိုတာဟိုသူတို့မလုပ်နိုင်ဘူးပြည်တွင်းမှာလေယာမြေတွေပိနာတွေပါတယ်နောက်ပြီးတော့စီးနီစီမံကိန်းမှာလည်းပဲတိုင်းပြည်သားတွေကနစ်နာနေရတယ်ခံစားနေရတယ်မီဒီယာကိစ္စတွေနောက်ပြီးတော့ဒီပုံမှန်ဆက်ရှိလုံးဝဟိုဒီဥစားကလက်ခံလို့မရတဲ့ကိစ္စတွေဒီဇာတိကိုကြည့်ခြင်းအဖြစ်ကျွန်တော်မြန်မာနိုင်ငံမှာပြည်သူလူထုတွေပဲနင့်နာတယ်ဆိုတာတော့ဒီဥစားကဟိုလက်ပြင်းမှာဆင်သွားတယ်လို့ကျွန်တော်မြင်နိုင်ပါတယ်ရှင်းရှင်းလင်းလင်
းသမ္မတဦးသိန်းစိန်ဟာဂျာမနီနိုင်ငံကတဆင့်ဆွစ်ဇာလန်နဲ့နယ်သာလန်နိုင်ငံတွေကိုတွားရောက်มาဖြစ်ပြီးနယ်သာလန်နိုင်ငံမှာတော့မြမအရေးလှုပ်ရှားသူတွေကသမ္မတဦးသိန်းစိန်ရဲ့ခီးစဉ်ပေါ်မှာကန့်ကွက်ဆန္ဒပြဖို့စီစဉ်နေတယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေနယ်သာလန်ရုံးတာဝန်ခံဦးလှမြင့်နိုင်ကပြောပါတယ
်ပြည်တွင်းမှာဖြစ်ပျက်နေတဲ့ပြည်သူအချင်းချင်းပြည်သားတွေရဲ့ပြဿနာတွေကိုယနေ့ရှင်ဒီဦးသိန်းစိန်ကဖြေရှင်းနိုင်တဲ့ခါလည်းမရှိဘူးဗျာဒါဟုတ်ခင်ဗျားတို့ပြည်ပြင်ပြောင်းလဲမှုဆိုတာကိုစိတ်ကောင်းစိတ်နာကောင်းနဲ့ပြည်ပြင်ပေးပါဆိုတာကိုပဲပြောချင်တာပါကျွန်တော်ဆန္ဒပြတယ်ဆိုတဲ့ဥစ္စာကလည်းသူတို့မကြိုက်ဘူးဆိုတာပုံစံမျိုးပုဂ္ဂိုလ်ရေးရောကျွန်တော်တို့ပြောတာမဟုတ်ဘူးဖွဲ့စည်းထားတဲ့ကိုကြည်ချင်းချင်းရဲ့အပေါ်မှာကျွန်တော်တို့ကပြောမှာဖြစ်ပါတာ
2011ခုနှစ်ကအရသာအစိုးရတဲ့အဖြစ်နဲ့ပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်လာပြီးတဲ့နောက်မြန်မာအစိုးရဟာဥရောပအပါအဝင်အနောက်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုတွေပိုများလာခဲ့ပြီးတော့အမေရိကန်နဲ့ဥရောပနိုင်ငံတွေကလည်းမြန်မာနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့ထားမှုတွေကိုရှော့ချလာခဲ့တာပါပြီးခဲ့တဲ့ February လတုန်းကတော့ဂျာမနီသမ္မတမြန်မာနိုင်ငံကိုတွားရောက်ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးတွေတိုးမြင့်လာခဲ့တာပါအဲ့ဒီခီးစဉ်အတွက်မြန်မာနိုင်ငံကဂျာမနီကိုပေးရမယ့်အကြွေယူရို1ဘီလီယံတဲ့ကတဝက်ကိုရှော်ပစ်ခဲ့ပြီးတော့ဂျန်တဲ့တဝက်ကိုတော့အတိုး300ခိုင်နှုန်းနဲ့15နှစ်အတွင်းအရစ်ကျပေးဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ဂျာမနီနဲ့မြန်မာနိုင်ငံကြားနှစ်နိုင်ငံကုန်သွယ်မှုဟာ2012နဲ့2013မန္တလေးနှစ်အတွင်းစုစုပေါင်းအမေရိကန်ဒေါ်လာ188သန်းတန်ဖိုးရှိခဲ့ပါတယ်။2013-14ပထမ6လမှာတော့နှစ်နိုင်ငံကြားကုန်သွယ်မှုဟာ 48.14 သန်းရှိခဲ့ပြီးတော့2013ဇူလိုင်လအထိမြန်မာနိုင်ငံမှာဂျာမနီရဲ့ယင်းနှီးမြှုပ်နှံမှုကတော့ 18.5 သန်းရှိခဲ့ပါတယ်။ဂျာမနီကုမ္ပဏီအများစုကတော့မြန်မာနိုင်ငံရဲ့အခြေခံအဆောက်အုံတွေဖြစ်တဲ့ယထာပို့ဆောင်ရေးလျှက်စစ်ထုတ်လုပ်မှုလူသုံးကုန်နဲ့ကားထုတ်လုပ်မှုစတာတွေမှာယင်းနှီးမြှုပ်နှံဖို့စိတ်ဝင်စားနေကြပါတယ်။ဒါ့အပြင်ဂျာမနီနိုင်ငံဟာအရှတိတ်ကဂျပန်နိုင်ငံပြီးရင်မြန်မာနိုင်ငံအပေါ်လူငွေအများဆုံးပေးတဲ့နိုင်ငံဖြစ်ပြီးမြန်မာကျောင်းသားတွေအတွက်ပညာသင်စုတွေကိုလည်းအတော်များများစီစဉ်ပေးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ April လကတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာဂျာမနီနိုင်ငံကို3ရက်ကြာတွားရောက်ခဲ့ပြီးအဲဒီမှာဝန်ကြီးချုပ်အင်္ဂလာမာကယ်သမ္မတယော်ခင်ဂော့ခ်တို့နဲ့ဘာလင်မှာတွေ့ဆုံခဲ့ပြီးနိုင်ငံတကာဗီလီဘရန့်စုကိုလည်းလက်ခံရယူခဲ့ပါတယ်ခင်ဗျာ